ဟောင်ကောင်ကျွန်းက Citizen News သတင်းဌာနကဝန်ထမ်းတွေကသတင်းလွှင့်လာခွင့်ရောင်းနေလာနေတဲ့အခြေအနေကိုပြောကြားပြီးသူတို့သတင်းစာတက်ကိုဒီကနေ့ပြလိုက်ပြီးဖြစ်ပါတယ်။သူတို့ရဲ့ပြန်မဲ့သတင်းဌာနကသတင်းတော့တွေဖမ်းဆီးခံရတာမြင်တွေ့ရတဲ့အတွက်သူတို့အနေနဲ့လည်းဘေးကင်းလုံခြုံမှုရှိတယ်လို့မခံစားကြရကြောင်းပြောပါတယ်။လူမှုကွန်ရက်ပေါ်မှာ follower 8သိန်းလောက်ရှိပြီးဟောင်ကောင်မှာနာမည်ကြီးလူကြိုက်များတဲ့သတင်းဌာနတွေထဲတစ်ခုအပါအဝင်ဖြစ်တဲ့ Citizen News ဟာဒီအစိုးရကစန့်ကျင်သူတွေကိုဖိနှိပ်ချေမှုန်းမှုတွေအရှိန်မြင့်လှုပ်ဆောင်လာနေတာကြောင့်မကြသေးခင်ကာလတွေတွင်ပြစ်ပြစ်လဲရတဲ့သတင်းဌာနတွေထဲတတိယမြောက်သတင်းဌာနတစ်ခုလည်းဖြစ်ပါတယ်။အများပြည်သူရဲ့ကူညီပံ့ပိုးမှုနဲ့ဗဲမလိုက်တဲ့သတင်းဌာနအဖြစ်ဝိုင်းရင်သတင်းသမားတွေစုပြီး2019ခုနှစ်မှာစတင်တည်ထောင်ခဲ့တဲ့ဒီသတင်းဌာနကသူတို့ရဲ့သတင်းတင်ဆက်မှုတွေကိုအင်္ဂါနေ့ညတကောင်အချိန်ကစပြီးပြစ်ပြစ်မဲ့အကြောင်းတင်းငွေတွေကရုတ်တရက်ကြေညာလိုက်တာဖြစ်ပါတယ်။သူတို့အခုလိုဆုံးဖြတ်လိုက်ရတာဟာပြီးခဲ့တဲ့သတင်းပတ်အတွင်း Stan News သတင်းဌာနကိုလူမျိုးရေးတပ်ဖွဲ့တွေကဝင်ရောက်စီးနင်းခဲ့တဲ့အတွက်ဖြစ်တယ်လို့ဆိုပါတယ် Stan News သတင်းဌာနကိုဟောင်ကောင်ရဲတပ်ဖွဲ့ကဝင်ရောက်စီးနင်းခဲ့တာကိုထောက်ခံကြောင်းတရုတ်အစိုးရရဲ့ထောက်ခံမှုနဲ့ရွေးကောက်တင်မြှောက်ခံထားကြရတဲ့ဟောင်ကောင်ဥပဒေပြုလွတ်တော်အမှ90ရှိတဲ့အထက်က89ယောက်ကကြိုဆိုကြောင်းပူးတွဲကြေညာချက်ထုတ်ပြန်ခဲ့ကြပါတယ်ခင်ဗျာ